ို့မြင်စီစဉ်ကကျေးဇူးပါတယ်ခင်ဗျာ AVSDF မြန်မာနိုင်ငံလုံးဆိုင်ရာတောင်သားများဒီမိုကရက်တစ်တပ်ဦးဟာ1988ခုနှစ်ဒီမိုကရေစီလှုပ်ရှားမှုအရေးတော်ပုံပြီးမြန်မာနိုင်ငံမှာနှစ်ပေါင်း30နီးပါးဖိနှိပ်အုပ်ချုပ်လာခဲ့တဲ့စစ်အာဏာရှင်စနစ်ဆိုးကိုဖယ်ရှားနိုင်ရေးအတွက်လက်နက်စွဲကင်တော်လှန်ဖို့တက်ကြွညီညွတ်တဲ့လူငယ်ចောင်းသားတို့နဲ့ဖွဲ့စည်းထူထောင်ခဲ့တဲ့မြန်မာနိုင်ငံရဲ့ပထမဆုံးနဲ့အကြီးမားဆုံးចောင်းသားလက်နက်ကင်ဖွဲ့ဖြစ်ပါတယ်။ចောင်းသားတပ်မတော်ရဲ့လက်ရှိဥက္ကဋ္ဌကိုတန်ငယ်ပြောပြတဲ့ AVSDF ရဲ့မူလဘူတခရီးအစကတော့ဒီလိုပါ
1988ခုနှစ်ဒီမိုကရေစီရေတော်ဝင်အကြီးကိုစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာကျွန်တော်တို့ចောင်းသားတွေလူငယ်တွေကြားထဲမှာအထွေးခေါ်ဆုံးရှုံးရှိပါတယ်။အခုကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ်ဟာចောင်းသားသမဂ္ဂတွေထဲမှာလာဝင်ရောက်ပြီးတော့ကျွန်တော်တို့လုပ်မယ်။ဒုတိယတစ်ခုကတော့နိုင်ငံရေးပါတီတွေထဲမှာကျွန်တော်ဝင်ရောက်လုပ်မယ်။အဲ့ဒီထဲမှာတော့အဲ့ဒီချိန်ကတော့လူ့ဘောင်ပြည်ဒီမိုကရေစီပါတီလူဟာမျိုးလူငယ်နိုင်ငံရေးပါတီတွေမှာဝင်ပြီးတော့မှလုပ်ကြတာရှိ။နောက်တစ်ခုကတော့ဒီစစ်အာဏာရှင်စနစ်ကိုတိုက်ပွဲဝင်ဖို့ဆိုရင်လက်နက်ကိုင်တော်လှန်ရေးကလိုအပ်တယ်။အဲ့ဒီလက်နက်ကိုင်တော်လှန်ရေးအတွက်ကျွန်တော်တို့တိုင်းရင်းသားတွေနဲ့ပေါင်းဆက်ရမယ်။အဲ့ဒီပေါင်းဆက်နိုင်မှသာလျှင်ကျွန်တော်တို့ဒီမိုကရေစီရေးအတွက်စစ်အာဏာရှင်စန့်ကျင်ရေးအတွက်တိုက်ပွဲဝင်တဲ့နေရာမှာဖိအောင်မယ်လို့ယူဆတဲ့အတွေးအခေါ်ကြီးရှိပါတယ်။ဒီထဲမှာကျွန်တော်တို့လူဟာလားဒီတော်လှန်ရေးနယ်မြေကိုရောက်ရှိပြီးတော့မှအေးအေးကျန်မှပါဝင်လာခြင်းဖြစ်ပါတယ်။
ဒီလိုနဲ့1988ခုနှစ်နိုဝင်ဘာလ1ရက်နေ့မှာမြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦးစတင်မွေးဖွားပေါ်ပေါက်လာခဲ့ပါတယ်။ဒီနှစ်20ကျော်ကာလအတွင်း AVSDF အဖွဲ့ရဲ့လှုပ်ရှားဆောင်ရွက်မှုတွေမှာတိုးတက်အောင်မြင်မှုတွေအားရကျင်းနေစရာတွေဘလောက်ထိရှိခဲ့ပါသလဲ။
ဒီနှစ်20ကျော်ကာလအတွင်းမှာကျွန်တော် AVS ရဲ့အနေနဲ့ဒီမိုကရေစီရေးလူ့ခွင့်ရေးဆရာနာရှင်စံချင်ရေးဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးစသဖြင့်ဒီလုပ်ငန်းရှင်အပေါ်မှာကျွန်တော်တက်တက်ကြွကြွတကူသွားမြန်သွားရှိတဲ့ဆောင်ရွက်ခဲ့ကြပါတယ်။သူတစ်ခင်းကတော့ဓမ္မပြည်မှာဆရာနာရှင်စနစ်ပါကြဖို့ဆိုရင်လူမှုတိုက်ပွဲတွေလိုတယ်။လက်နက်ကိုင်တိုက်ပွဲတွေလိုတယ်။ပြည်အပေါင်းတို့လိုတယ်။ဒီတွဲခေါ်ယူဆမှာကျွန်တော်တို့အနေနဲ့လက်တွေ့ကြကြအလားကျွန်တော်တို့ကြားမတတ်မလို့ကိုဖွဲ့စည်းခဲ့ကြတယ်။အဲ့ဒီထဲမှာကျွန်တော်တို့လက်တွေ့ကြကြတိုင်းရင်းသားနဲ့လက်တွဲတိုက်ပွဲဝင်ခဲ့ကြပါတယ်။ဒါကြောင့်မို့လဲကျွန်တော်ကျွန်မတက်မတော်ဟာဒီနေ့ချင်းနေဖြစ်ဒီနာဖာစီအာနာရှင်ရဲ့အဓိကရန်လူတစ်ဖွဲ့ဟာအမျိုးခံနေရတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီတော့ကျွန်တော်အနေနဲ့ပြောပြချင်တာကကျွန်တော်တို့လုပ်ခဲ့တဲ့လုပ်ငန်းတွေထဲမှာအထူးသဖြင့်ကတော့ဒီနေ့မြန်မာတင်လာတဲ့နိုင်ငံရေးလုပ်ငန်းတွေရှိတယ်လို့တစ်ချိန်ချိန်မှာပြောလာတဲ့နိုင်ငံရေးဟုတ်လားရလက်တွေလည်းရှိပါတယ်ကျွန်တော်တို့တွေရဲ့ဟုတ်လားကျွန်တော်တိုက်ပွဲမှုနေရာခြေပြန့်တာနဲ့အများဆုံးလုပ်ခဲ့ရတဲ့နေရာတွေကတိုင်းရင်းသားဒေသကြီးဖြစ်ပါတယ်ဒီလိုမျိုးကျွန်တော်တို့ဆုံးလုပ်ခဲ့မှုတွေဟာတစ်ချိန်ချိန်မှာဗမာပြည်ပြန်လည်တည်ဆောက်ရေးအတွက်ကျွန်တော်ဒီမိုကရေစီရေးကလဖက်ဒရယ်ရေးအတွက်မှာတစ်ချိန်ချိန်မှာဒါတွေကကျွန်တော်စကားပြောလာနိုင်တယ်လို့ကျွန်တော်ယူဆပါတယ်
ငါတို့ကြောင့်သာသောက်စီလို့ရမည်ယောသားရေးသူသူတို့ရည်ဒီမုန်းကလေးဒီညာရေးတွေနီယောသားတို့တွေစီ
သမားပြည်နဲ့နိုင်ငံရေးကတ္တနာကိုဖြည့်ဆည်းတင်ရင်ဒီမိုကရေစီရေးနဲ့တိုင်းသားရေးဟာအရှင်တည်းဖြည့်ဆည်းကြရမယ်ဆိုတဲ့အယူအဆကိုကျွန်တော်တို့ဒီအနေနဲ့အထူးသဖြင့်တံပိုးထားပါတယ်။အဲဒီတံပိုးထားတဲ့အလျောက်ယခုချိန်တွေကြည့်လေကျွန်တော်တို့ဒီအားလုံးဟာတိုင်းသားနဲ့အတူဟုတ်လားကျွန်တော်တို့လူမျိုးရေးတိုက်ပွဲတွေကိုအတူတကွဆက်လက်ဆင်နွှဲနေကြဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်အနေနဲ့ပြောပြချင်တာကတော့နှစ်20ကာလအတွင်းမှာအေဂျင့်ရဲ့ပေးသမှုတွေရှိတယ်။ဆက်လက်ပြီးတော့လည်းကျွန်တော်တို့ဒီလုပ်ငန်းရှင်ပေါ်မှာတားဆောင်သွားဖို့ရှိပါတယ်။အကျဉ်းသက်ပွဲရှိကြလားဆိုရင်တော့ကျွန်တော်တို့ဒီဟာဒီမိုကရေစီနဲ့လူ့ခွင့်ရေးတိုင်းတိုင်းကိုမရောက်သေးပါဘူး။ဒီအနာရှင်စက်ကြီးကိုအပြီးပိုင်းကျွန်တော်တို့မလုံဆောင်နိုင်သေးပါဘူးတို့တော့လည်းပဲကျွန်တော်တို့မြင်တာကကျွန်တော်တက်ဆောင်တဲ့များလုံဆောင်ခဲ့ရတဲ့အပေါ်မှာတော့ကျွန်တော်တို့အားရကျင်းတော့ရှိပါတယ
်နိုဝင်ဘာ9ရက်နေ့စေစိုးကကျင်းပမဲ့ရွေးကောက်ပွဲကိုအကောင်းမြင်သူတွေတကူတီးသောရွေးချယ်စရာလမ်းကြောင်းအဖြစ်ပိုင်းဖြတ်ပြီးပါဝင်ရှင်ပြန်ကြမဲ့နိုင်ငံရေးပါတီတွေတက်ကြွသူတွေလည်းရှိနေကြပါတယ်ကျောင်းသားတက်မတော်ရဲ့ကောင်းဆောင်ကိုတန်ခဲကတော့ဒီရွေးကောက်ပွဲဟာစစ်ကောင်းဆောင်တွေအပြောင်းလဲလုပ်တာထက်မပူဘူးလို့မြင်ပါတယ
်။နားဖောက်လုပ်တဲ့ရေကောက်ပွဲကစစ်ကောင်းဆောင်တွေတဲကနေပြီးတော့သူတို့အတက်တရားဝင်ဖြစ်အောင်လို့မှနောက်ထပ်စစ်ကောင်းဆောင်တွေကိုရွေးပြရမယ့်ရေကောက်ပွဲပဲ
။တရတ်ရစေရေကောက်ပွဲကြောင့်ပိတ်နေတဲ့နိုင်ငံရေးလမ်းကြောင်းတွေပွင့်သွားမလား။ဒီထက်ပဲပုံမှုရှုပ်ထွေးခတ်ခဲ့တဲ့နိုင်ငံရေးလမ်းကြောင်းတစ်ခုပေါ်ကိုပဲရောက်ရှိသွားမလား။ចောင်းသားကောင်းဆောင်ကိုတန်ငယ်ကတော့2010လွန်ကာလမြန်မာနိုင်ငံရဲ့အခင်းချင်းအလားလာကိုဘယ်လိုမြင်ရသလဲဆိုတာဒီလိုပြောပြပါတယ်။
2010လောက်ကာလဟာဗမာပြည်ရဲ့နိုင်ငံရေးအခြေအနေကပုံပုံပြီးတော့မှရှုပ်ထွေးလာနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဗမာပြည်မှာဟာနိုင်ငံရေးတက္ကနာတွေကိုဟိုလာမဖြစ်ရှင်းနိုင်ခဲ့ဘူး။ဒီယူကောက်ပွဲဟာဗမာပြည်ရဲ့ဟာကျွန်တော်တို့က1990ရေကောက်ပွဲရက်လက်ကလည်းဟာရှိနေတယ်။နောက်တစ်ခုကတော့ကျွန်တော်တို့အနိုင်ရနိုင်ငံရေးပါတီကလည်းဟာအထင်ရှားရှိနေတယ်။အနိုင်ရကျွန်တော်တို့ဒါလူထုကောင်းဆောင်တွေကလည်းအထင်ရှားရှိနေတယ်။ နိုင်ငံရေးကောင်းဆောင်တွေမပါဝင်တဲ့ဟလာရုပ်ောက်ပွဲဆိုတာနိုင်ငံရေးပြဿနာတွေကိုလည်းဖြေရှင်းနိုင်တယ်လို့ကျွန်တော်ယူဆပါဘူး။နောက်တစ်ချက်ကတော့ဗမာပြည်ရဲ့ခင်းကျင်းမှာကျွန်တော်တို့ဒီနေ့တိုင်းရင်းသားတွေရဲ့အခမ်းအနားအင်တာနက်ရေးကြည့်ပါလေ။တိုင်းရင်းသားခွင့်ရေးတွေရဲ့အခမ်းအနားကိုလည်းဒီရုပ်ောက်ပွဲကဖြေရှင်းပေးနိုင်မှာမဟုတ်ပါဘူး။လွတ်တော်ကလည်းဖြေရှင်းပေးနိုင်မှာမဟုတ်ပါဘူး။ဒီ2008ဖွဲ့စည်းပုံကလည်းဖြည့်ရှင်းပြနေမှာမဟုတ်ပါဘူး။ဒါအပြင်ဒီနေ့ဖြစ်နေတဲ့ဟိုလားပြစ်ခတ်ရဆက်ထားတဲ့အဖွဲ့အစည်းပေါ်မှာတစ်ခါစောင်းနေပြီးလိတ်ပြီးတော့မှဆယ်ချားသောတပ်ဖွဲ့ကြီးဖွဲ့စည်းနေတဲ့ကိစ္စတွေကလည်းအထူးဆိုးရိမ်ပွဲရဖြစ်ပါတယ်။ဒါကြောင့်ဗမာပြည်ရဲ့ဟိုလားကျွန်တော်နိုင်ငံရေးပြဿနာတွေ၊တိုင်းရင်းသားရေးပြဿနာတွေ၊ပြည်ထောင်စုပြဿနာတွေဟာတခံဦးမော့လာလေဦးမယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်မို့ဗမာပြည်ရဲ့နိုင်ငံရေးအခင်းချင်းဟာအလားရာဟာအကောင့်နဲ့အဆိုးအပုံကြီးဖြစ်သွားနိုင်ပါတယ်။
နောက်ဆုံးအနေနဲ့တင်ပြချင်တာကမြန်မာပြည်သူတွေစစ်အာဏာရှင်စနစ်အောက်ကရုံးထွက်လွတ်မြောက်နိုင်ရေးအတွက်ယုံကြည်ရာလမ်းစဉ်ကိုကင်ဆယ်ပြီးဆွတ်လွတ်နစ်နာခံတိုက်ပွဲဝင်နေတဲ့ចောင်းသားတက်မတော်ခေါင်းဆောင်ကုတန်ကဲရဲ့မြန်မာနိုင်ငံနဲ့လူမှုအပေါ်မှာရည်ရွယ်ထားရှိတဲ့ရင်းနှဲကဆန္ဒမျှော်လင့်ချက်စကားသံတွေပါ
ကျွန်တော်တို့အနေနဲ့ကကျွန်တော်တို့တိုင်းပြည်ကိုအမြဲတမ်းအေးချမ်းစာရတဲ့ကျွန်တော်တိုင်းပြည်ဒီခုဖြစ်နေတယ်။ကျွန်တော်တို့လူမျိုးတွေကအားလုံးဟာပျော်ပျော်ရွှင်ရွှင်ငြိမ်းငြိမ်းချမ်းချမ်းမိသားစုတွေကျွန်တော်တို့စီစီလုံးလုံးနဲ့ဒီပွားရေးကိုလည်းရောင်းရထောက်ကားနေတဲ့ဟာကျွန်တော်တို့လွတ်လပ်လပ်လပ်ထောက်ကားနေတဲ့လူမျိုးဖြစ်နေတယ်။ဒါတို့ကကျွန်တော်တို့အားလုံးဟာဥပဒေအတွင်းမှာစကမ်းနဲ့ကျွန်တော်တို့အားလုံးဟာညီညီမင်းမင်းနဲ့ကိုယ်ခွင့်ရေးကိုကိုယ်လွတ်လပ်လပ်လပ်အသုံးချနိုင်တဲ့ပြည်သူလူထုဖြစ်နေတယ်။ဒီမိုကရေစီခွင့်ရေးတွေကိုတခြားနိုင်ငံနိုင်ငံသားတွေနဲ့ဒန်းတူကျွန်တော်တို့ဒီအားလုံးဟာလည်းရယူခံစားခြင်းနဲ့ကျွန်တော်တို့တိုင်းပြည်ကအမြဲတမ်းချမ်းသာတဲ့တိုင်းပြည်ဖြစ်တယ်။ဒါမှမဟုတ်ကျွန်တော်တို့ပြည်သူလူထုကအမြဲတမ်းဆင်းရဲဆုံးဖြတ်နေတာဟာကျွန်တော်တို့လက်တွေ့ဘဝပဲဖြစ်တယ်။ဒီဘဝကနေကျွန်တော်တို့အများဆုံးကျွန်တော်တို့လွတ်မြောက်စေချင်တယ်။အထူးသဖြင့်ကတော့ဗမာပြည်ကလွတ်လပ်ရေးရရှိကြတဲ့ကကျွန်တော်တို့တွေဟာခုချိန်ထိပြည်ရင်းစစ်ကိုကျွန်တော်တို့ရင်ဆိုင်နေရတာဖြစ်တယ်။ဒီပြည်ရင်းစစ်ရဲ့အဓိကကတော့ကျွန်တော်တို့အားလုံးမှာတာဒူညီရတဲ့အခွင့်အရေးကိုကျင်းနေနေရတဲ့အတွက်ဖြစ်တယ်။ဒါကြောင့်ဒီတာဒူညီရအခွင့်အရေးတွေကိုတိုင်းရင်းသားတွေအားလုံးကျွန်တော်တို့ပြည်သူလူထုအားလုံးကရယူခံစားနိုင်တဲ့တနေ့ဟာကျွန်တော်တို့အားလုံးအတွက်ဟုတ်လားရင်းမြစ်တာတဲ့တနေ့ဖြစ်မယ်။နောက်တစ်ခုကတော့ကျွန်တော်တို့အားလုံးကအတူတကွစီးစီးလုံးလုံးနဲ့တိုင်းပြည်ပြဿနာတွေကိုစပွဲပေါ်မှာထိုင်ပြီးရတာမှညီညီလာလာနဲ့ဆွေးနွေးနိုင်တဲ့တနေ့ဟာကျွန်တော်တို့အားလုံးအတွက်ကောင်းမွန်ဆုံးတည်းရဖြစ်နေတယ်ကျွန်တော်တို့အားလုံးဟာလူမျိုးရေးအတွက်ကိုယ်တိုင်တိုက်ပွဲယူရတဲ့နိုင်ငံကျွန်တော်တို့တွေအားလုံးဟာကိုယ်တိုင်ပြည်အတွက်ကိုယ်ဟာစီးစီးလုံးလုံးနဲ့တက်တက်ကြွကြနဲ့ဖွံ့ဖြိုးတိုးတက်အောင်လုပ်နေတဲ့နိုင်ငံဆိုတာကိုကမ္ဘာ့နယ်မှာတကယ်မှပြနိုင်တဲ့နိုင်ငံတစ်ခုဖြစ်နေကြပါလားခင်ဗျာ
EVSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးဥက္ကဋ္ဌကိုတန်ခဲရဲ့အတွေ့အမြင်တချို့ကိုကောက်လှုပ်တင်ပြခဲ့တာပါ။နားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။